အခုလိုဒီစစ်ပေးတဲ့ရခိုင်ပြည်နယ်မှာဆက်သွေးတက်တောက်နေတာကိုပြောပြခဲ့ပြီးမှအခုတော့တနင်္သာရီဒေသကဒုက္ခသည်တွေစစ်တမ်းကြောင့်နေရာပြန်ဖို့အခက်ကြုံနေရတာပါတနင်္သာရီမြို့နယ်မှာရှိတဲ့ကျေးရွာတချို့ကစစ်ကြောင်သူတွေဟာသူတို့နေရာမှာအခုချိန်ထိတိုက်တွေ့တိုက်ပွဲနဲ့လက်နက်ကြီးတံအပါဝင်စစ်ကြောင်ထိုးခံနေရတဲ့အခြေအနေတွေကြောင့်မပြောင်းနိုင်ဖြစ်နေပါလေနှစ်နဲ့ချီစစ်ကြောင်နေရသူတွေအတွက်စားရေးတောင်ရေးကိုအဓိကဥစားပေးပြီးဆောင်ရွက်နေတယ်လို့ကုညီလေသူတွေကပြောပါတယ်ဒီအကြောင်းဆိုင်ကောင်ကပေးပို့ထားတာကိုမခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
မြမပြည်အောက်ပိုင်းတနင်္သာရီတိုင်းတွေကမြို့နယ်တချို့မှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးအဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဆက်ပြီးရှိနေပါတယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်ဒေသခံတွေမှလည်းနေရက်တွေကိုစွန့်ခွာထွက်ပြီးတိမ်းရှောင်နေကြရတာပါစစ်ရှောင်နေကြတဲ့တွေဟာအခက်အခဲတွေကြုံနေရပေမဲ့သူတို့ရဲ့နေရက်မှာတိုက်ပွဲတွေနဲ့လက်နက်ကြီးကြားရောက်တာတွေဆက်ပြီးရှိနေသေးလို့အင်ကိုမပြန်ရဲကြသေးဘူးလို့သူတို့ကိုကူညီပေးနေတဲ့တွဲလဲညီညီစစ်ဆောင်ကူညီအဖွဲ့ဝင်တူကပြောပါတယ
်။ဒီလော်ဒရင်းမှာတော့စစ်ဆောင်အောက်လည်းကျွန်တော်6ရောင်းကျော်လောက်ပေါ့နော်။ဒီခေါဝေးနေပါခင်ဗျာ။ဟုတ်ကဲ့။6ရက်4ရက်3ရက်6ရက်သူတို့ရောသူတို့တော့ပြတ်ဝေးလို့မရသေးဘူးခင်ဗျာ။အဲစစ်ဆောင်နေတဲ့အနေထားပေါ့နော်။အခုသူတို့ကတော့အဲခုလုံးလုံးစငိန်နေတော့ရောဝေးပြီးတော့လည်းအဲသူတို့ကလှုပ်ရှားစီကြကိုမင်းအပေါင်းကကိုပင်းအပေါင်းကတော့ကြည့်ရတော့ပါလို့အဲအဲ့လိုတော့ရှင်ရခင်ဗျာ
စစ်ဆောင်နေသူတွေကိုလက်နက်ကြီးနဲ့လေကြောင်းရံကာကွယ်ရေးအသိပညာပေးတာတွေလည်းလှုပ်ဆောင်နေရလို့ပြောပါတယ်တနင်္သာရီမြို့ထဲမှာရွာပေါင်း၈ရွာကစစ်ဆောင်နေရသူ6000ဝန်းကျင်လောက်ရှိပါတယ
်တိရွာနဲ့တိရွာနဲ့တော့မတူဘူးခင်ဗျာလက်သေးအစီနဲ့အနောက်ဆိုးတွေတော့နေရှိပြီပေါ့နော်ဒါကမော်ရက်ဖူဆိုတော့ခြေလောက်တနေပါလို့ရှိပြီအဲသမုတ်ချိုးဆိုလည်းတနေတော့ရှိပြီပေါ့နော်ဒီဖြူကတော့လော်ပိုက်ပဲလေးရှိပြီဟုတ်ကဲ့ခင်ဗျာအဲဆောင်းနိုင်ရဲ့ခေါ်ကိုပဲကျွန်တော်တို့အဓိကဥစားပေးပြီးတော့လုပ်ပြီးတော့ပို့ရဆိုတော့အရေးကြီးနေပါနော်အဲ့တော့ပဲပြောချင်ခင်ဗျာ
ဒီနေ့သားကြီးမျိုးနယ်မှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားထိတွေ့တိုက်ပွဲတွေကမကြာခဏဆိုသလိုရှိနေတာဖြစ်ပြီးစစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးလူနေအိမ်တွေပေါ်ကိုကျရောက်ပောက်ကွဲလို့ပြည်ခဲ့တဲ့နှစ်ကုန်ပိုင်းလောက်အထိစစ်ဆောင်ထွက်ပြေးနေကြတဲ့တွေလည်းရှိနေတယ်လို့သိရပါတယ်အချိန်ကြာလာတာနဲ့အမျှသူတို့အတွက်စားနပ်ရိက္ခာအခက်အခဲကလည်းရှိနေပါတယ်စစ်ဆောင်နေရတဲ့အချိန်ဒီမှာအဓိကစီးပွားရေးဖြစ်တဲ့ဥယျာဉ်ချက်လုပ်ငန်းတွေလည်းလုံခြုံဖို့ခက်ခဲတာကြောင့်ကူညီပေးနေတဲ့အဖွဲ့အစည်းတွေရဲ့ထောက်ပံ့မှုကိုပဲအဓိကအားပြုပြီးစားတောက်နေထိုင်နေကြပါတယ်ရှင်